အနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဗဟိုအလို့အမှုစာတူးဖြစ်တဲ့ဒေါက်တာမျိုးညွန့်ကိုပြောရေးဆိုခွင့်ရှိသူအဖြစ်ကနေတင်းင်းကနေနေကရုပ်သိမ်းလိုက်ပါတယ်ပါတီဗဟိုအလို့အမှုဆောင်စီဝေးကအခုလိုဆုံးဖြတ်တာလို့ဒေါက်တာမျိုးညွန့်ကသတင်းထောက်တွေကိုပြောပါတယ
်ဒီနေ့ကျွန်တော်ကဆရာဇော်မြင့်မောင်ကိုစားကျင်းညာချက်ထုတ်တာဒါပါလဲဆိုတော့ကျွန်တော်အဖွဲ့ချုပ်ကပြောရေးဆိုခွင့်ရှိသူအဖြစ်ဒေါက်တာဇော်မြင့်မောင်တယောက်ပဲလုပ်တော့မယ်အဲ့တော့နောက်ပိုင်းပြောဖို့ဆိုဖို့ဆိုရင်ဒေါက်တာဇော်မြင့်မောင်ကပဲပြောပါတော့မယ်လို့ဒီနေ့ကတော့ဆရာကျမရေးရကျွန်တော်ဒီသတင်းစကားကိုပြောတာပါဒီတစ်ခုပဲပြောရစီပါဆရာ
ဇော်နဲ့ဘယ်လိုရဆက်သွယ်လို့ရမှာလဲ
ဒါတော့လမ်းညောင်းလေးရှာဖို့ဆက်ပါရနော်ညာနေလေးရှိတယ်
ပါတီပြောခွင့်ရအဖြစ်ရင်ကဒေါက်တာမျိုးညွန့်နဲ့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်တို့နှစ်ဦးတာဝန်ယူခဲ့တာပါဒါပေမဲ့တင်းကနေနေအစည်းအဝေးဆုံးဖြတ်ချက်ကိုတော့ဒေါက်တာဇော်မြင့်မောင်ရဲ့ကျန်းမာရေးအခြေအနေကြောင့်ကိုစားပြောတာလို့ဒေါက်တာမျိုးညွန့်ကပြောပါတယ်ရွေးကောက်ပွဲဤချိန်မှာ NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူ short ချရတဲ့အကြောင်းရင်းကိုတော့ပါတီဘက်ကမပြောပါဘူးတင်းကနေနေကဒေါက်တာမျိုးညွန့်ကိုတင်းထောက်တီကမီးမြန်းတာမှလဲသူ့အနေနဲ့ပြောခွင့်မရှိဘူးလို့လည်းဖြေကြားသွားပါတယ်